CNF ဌာနချုပ်ဖြစ်တဲ့ Victoria Scan နဲ့ဖလန်းမြို့နယ်အဆက်မှာဒီကနေ့ညနေပိုင်းလောက်မြန်မာစစ်ကောင်စီကလေကြောင်းကနေ၃ချိန်ထပ်မံပုံကျဲတိုက်ခိုက်ခဲ့တာကြောင့်ဆေးရုံပြင်ပလူနာဆောင်ထိခိုက်ပျက်စီးခဲ့ရတယ်လို့မိသားစုလိုင်းကန်တစ်ခုလည်းမီးလောင်ပျက်စီးသွားပါတယ်။အခုလိုလေကြောင်းတိုက်ခတ်မှုတွေကိုချင်းတိုင်းရင်းသားအဖွဲ့အစည်းတော်တော်များများကပြင်းပြင်းထန်ထန်ဝေဖန်ရှုတ်ချခဲ့ပါတယ်။ဒီကြောင့်သတင်းပေးပို့ချက်ကိုမတ်မြသစင်အောင်ကပြောပြပေးမှာပါရှင်။
ချင်းမျိုးသားတပ်ဦး CNF ဌာနချုပ်ရှိတဲ့ဝစ်တိုရီယာစခန်းနဲ့ဖလန်းမြို့နယ်ဆက်မှာဇန်နဝါရီ17ရက်ဒီကနေ့ညနေ 9:00 ချိုလောက်မှာဂျက်လီရင်နဲ့၃ချိန်ထပ်ပြီးတော့ဘုံကျဲတိုက်ခိုက်တယ်လို့ချင်းလူခွင့်ရေးအဖွဲ့ CHRO ဒါရိုက်တာတူက VOA ကိုပြောပါတယ
်။ဆန်တောင်းမြို့နယ်ထဲမှာကင်ဗစ်တိုရီယာနဲ့ဆိုရင်ခဏရလို့တော့ကြားတယ်ခဏရပေါ့နော်။ပြီးတော့ဆန်တောင်းမြို့နယ်နဲ့ဖလန်းမြို့နယ်အဲ့ဒီဆက်မှာဖလန်းမြို့နယ်ထဲမှာတနေရအဲ့လိုကြားတာပေါ့နော်။ချက်ဖိုက်တာကတုံးစီလို့ကျွန်တော်ကြားတယ်စခန်းမှာလည်းချိန်တော့ပြည်နေလို့ကြားကြတာပဲပြီးတော့အဲ့ဒီစခန်းနာမှာဟိုတက်စခန်းတစ်ချမ်းနေရာမှာလည်းဖြစ်တယ်ဝစ်တိုရီယာစခန်းမှာလည်းပြည်သိတယ်လို့ဒီခိုးသိတယ်လို့တော်ပြောတယ
်ဝစ်တိုရီယာစခန်းမှာရှိတဲ့အမည်မဖော်လူသူတူကတော့စခန်းကိုချက်လီနေနှစ်ချိန်လာပြီးတော့ဘုံကျဲတဲ့အကြောင်းနဲ့ဆေးရုံပြင်ပလူနာဆောင်ထိခိုက်ပျက်စီးပြီးမိသားစုလိုင်းငန်းတစ်ခုမီးလောင်ပျက်စီးခဲ့တယ်လို့အတည်ပြုပြောဆိုပါတယ်လူတွေကတော့ဘေးကင်းတဲ့နေရာကိုပြောင်းရွှေ့ထားတဲ့အတွက်အထိခိုက်မရှိဘူးလို့ပြောပါရယ်ချင်းမျိုးသားတပ်ဦး CNF ဌာနချုပ်ရှိတဲ့ဝစ်တိုရီယာစခန်းကိုဇန်နဝါရီ10ရက်မနေ့ညနေတုန်းကလည်းစစ်ကောင်စီကလေကြောင်းကတိုက်ခိုက်ခဲ့လို့တပ်ဖွဲ့ဝင်9ဦးသေဆုံးပြီး10ဦးထက်မနည်းဒဏ်ရာရခဲ့ပါရယ်ဒဏ်ရာရသူတွေဟာစစ်ရှောင်ခိုးလုံလာတဲ့ရဲသားပြည်သူတွေဖြစ်တယ်လို့သိရပါရယ်ဗစ်တိုရီယာစခန်းဟာ CNF တပ်တွေအဓိကခြေကုပ်နေထိုင်တဲ့နေရာမဟုတ်ပဲစစ်ပြေးဒုက္ခသည်တွေခိုးလုံတဲ့နေရာနဲ့ကျမိုင်ဆောင်ရှောက်မှုပေးတဲ့နေရာတွေဖြစ်တယ်လို့ CHRO Director တူကပြောပါရယ
်ကျွန်တော်တို့လို့ပြောမလဲချူချတာပေါ့နော်တကယ်လို့ဒီကမ်ဗစ်တိုရီယာကစနေပြဆန္ဒချုပ်ဖြစ်ပေမဲ့ဒါပေမဲ့ချင်းနဲ့တရလုံလုံလေးခြေကုပ်တာမဟုတ်ဘူးပူလောလောဆက်စစ်ပြေးချောင်းကြီးအများကြီးရတရီကိုလုံတဲ့အဝင်ထွက်လုပ်တဲ့နေရာဖြစ်တယ်အဲ့ကြမ်းရဲ့ပြုစုတဲ့နေရာလည်းဖြစ်တယ်အဲ့တော့ဖြစ်တဲ့တကြောင်တကယ်ဆိုခုလောက်တာကစနေပတက်ကိုသူတို့ focus လုပ်တာပေါ့ဗျာရတပြိမဲ့ပြီးသူရတတွေကိုသူတို့ focus လုပ်တယ်လို့ကျွန်တော်မြင်တယ်အဲ့ဒါတကြောင်တကယ်ဆိုးရွားတယ်လို့ကိုယ်ချုပ်ပုံပဲတကယ်စစ်ရေးရအရေးယူမဲ့ဆိုရင်တကယ်ဆိုသူတို့ရှိကိုတဲ့နေရာရတတိတ sorry စနေတိတနေတဲ့နေရာအများကြီးရှိတာပဲအဲ့ဒါသူတို့ဘာလို့မလုပ်ခဲ့နိုင်ရတာအများဖြင့်ရတာရှိတဲ့နေရာကိုတို့လည်းတော့ဆိုတော့ဒါဆိုရင်ကဲဆိုဝါရတာပေါ်မှာသူကတို့ရည်ရွယ်ချက်ရှိရှိလုပ်တယ်လို့ကျွန်တော်တို့တုံ့တက်တယ
်ဒီ CNF စခန်းဟာအိန္ဒိယမြန်မာနယ်စပ်မှာရှိတာဖြစ်ပြီးတော့အိန္ဒိယနိုင်ငံနယ်နမိတ်နဲ့ချောင်းတစ်ခုပဲခြားတဲ့အတွက်အခုလိုစစ်ကောင်စီကလေရင်နဲ့ဘုံကျဲတာကြောင့်အိန္ဒိယဘက်ကလည်းဘုံသီးနှလုံးကျတာရှိပေမဲ့အိန္ဒိယအစိုးရဘက်ကတစုံတရာထုတ်ဖော်ပြောဆိုတာမတွေ့ရသေးဘူးလို့ CHRO Director ကပြောဆိုပါတယ်CNF စခန်းကိုလေရင်နဲ့ဘုံကျဲတိုက်ခိုက်တာနဲ့ပတ်သက်လို့စစ်ကောင်စီကသတင်းထုတ်ပြန်တာမရှိသေးပါဘူး American ပြည်ထောင်စု Maryland ပြည်နယ်ကချင်းတိုင်းသားများအဖွဲ့ CAM ကလည်းဒီဖြစ်စဉ်ကိုပြင်းပြင်းထန်ထန်ဝေဖန်ရှုတ်ချပါတယ်ဒါပေမဲ့ဒီလိုတိုက်ခိုက်ခံရတာကြောင့်အာရုံစရာမရှိဘဲစစ်အာဏာရှင်ဆန့်ကျင်ရေးပို့ပြီးတော့အင်အားကောင်းလာဖို့ပဲရှိတယ်လို့လည်း CAM တာဝန်ရှိသူဇိုသုံးမောင်က VOA ကိုပြောပါတယ
်ကျွန်တော်တို့အနေနဲ့စစ်အာဏာချုပ်ချရေးအတွက်အင်အားစီရဲလို့ကျွန်တော်အဲ့လိုပဲတုံ့ပြန်ရှင်တယ်ပြီးတဲ့အချိန်ပဲကျွန်တော်တို့ချင်းကတူမီကိုဂိုင်ပြီးတော့စတိုက်တယ်ဟာတိုက်လိမ့်မယ်လို့ကျွန်တော်ပြောလင်းထားကြည့်တာပဲသူတို့ကဒီနိုင်ငံကြီးကိုဗမာပြည်စင်ပဲနဲ့နိုင်ငံကြီးနဲ့မရှိစင်ပဲနဲ့အဲ့ဒါလို့အကြမ်းဖက်နည်းနဲ့တိုက်မယ်ဆိုတော့ဟာကကျွန်တော်တို့ပြောလင်းထားကြည့်တာဒါပေမဲ့အခုနကျွန်တော်ပြောသလို CNA ပဲဖြစ်ဖြစ် CDF ပဲဖြစ်ဖြစ်ချင်းပြည်သူတွေအဲ့ဒီဟာကအင်အားပိုပြီးတော့အင်အားဖြစ်စေစီအနာစီဖြူချာရဲ့အတွက်ဝိဒ်အာတက်စီချင်းနဲ့စီအစီအနေစီနဲ့ဌာနချုပ်တိုက်တာကဒါမှားပဲ
ချင်းကာခွေတပ်ဖွဲ့ CDF မင်းတက်ကတော့ဒီလို့ရက်ကိုပြင်းပြင်းထန်ထန်ရှုတ်ချတဲ့အကြောင်းနဲ့ချင်းပြည်သူတရက်လုံးကိုမထီမဲ့မြင်ပြူရရောက်ပြီးတော့စစ်ကောင်စီအပေါ်နာကြီးမှုတွေပို့ပြီးတော့တိုးပွားစေတဲ့လို့ရက်ဖြစ်ပြီးချင်းပြည်သူတွေရဲ့တော်လှန်ရေးစိတ်အားထက်သန်မှုကိုပို့ပြီးတော့ခိုင်မာအောင်လုပ်တာဖြစ်တယ်လို့ဒီကနေ့ထုတ်ပြန်ပါတယ်ဒီဖြစ်ရက်နဲ့ပတ်သက်လို့ကြားကာလချင်းမျိုးသားအတိုင်းမင်ငန်ကောင်စီချင်းပြည်နယ်လွှတ်တော်ကိုစားပြုကော်မတီစတဲ့အဖွဲ့အစည်းတွေကလည်းပြင်းပြင်းထန်ထန်ရှုတ်ချတဲ့အကြောင်းအသီးသီးသဘောထားထုတ်ပြန်ထားကြပါတယ်ရှင်